ခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့အစိုးရနဲ့လွတ်တော်ထိပ်တန်းခေါင်းဆောင်တွေအပြောင်းလဲနဲ့ရှေ့လာလာတွေပေါ်ဆွေးနွေးမှာဖြစ်ပါတယ်အစိုးရနဲ့လွတ်တော်ထိပ်တန်းနေရာတွေအပြောင်းလဲတွေကြောင့်မြန်မာနိုင်ငံအနာဂတ်နဲ့တာမန်ပြည်သူတွေပေါ်ရက်ခတ်မှုတွေဘာတွေရှိလာနိုင်တယ်လဲအပြောင်းလဲတွေရောဒီတဲ့မကလွတ်ဖို့လိုနေသေးလားဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးသွားမယ့်သတင်းစာဆရာဦးစီသူအောင်မြင့်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဦးရထွန်းတို့လည်းလီလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောဟိုဆွေးနွေးချက်အချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီတစ်ပတ်ထဲမှာပဲဒီသမရဦးထင်ကျော်နဲ့လွတ်တော်ဥထဝင်းမြင့်တို့တရက်ထဲနှုတ်ထွက်သွားပါတယ်လွတ်တော်ဥထနဲ့ဒုဥထတတိကတော့ရွေးပြီးသွားပါပြီရှေ့သတင်းပတ်မှာဆိုရင်လည်းသမရတတိရွေးမှာပါဆိုတော့ကျွန်တော်ဒီဆွေးနွေးရဲ့နေရာမှာတော့ဟိုဘသူဖြစ်မှာမဖြစ်ဘူးဆိုတာလည်းပေါ့လေအပြောင်းလဲတွေကြောင့်ဘာတွေဖြစ်လာမလဲဆိုတော့အဓိကဆွေးနွေးချင်ပါတယ်ဆိုတော့အခုလက်တလောတွေ့ရတဲ့လောက်ကျွန်တော်အပြောင်းလဲတွေကြောင့်ဘာတွေများကျွန်တော်တို့ဒီဘဝကနေအကျိုးဆက်ဖြစ်နေမျှော်လင့်နေစရာတွေရှိမလဲဆရာဦးစီသူအောင်မြင့်
အဲအကြမ်းင်းပြောရမယ်ဆိုရင်တော့ဒီသမရလက်ထက်မှုအပြောင်းအလဲကကျိုးပြင်းပြီးတော့မှဟိုပါလေ NLD စက်ကပေါ့နော်ပြင်ဆင်ပြီးတော့မှလုပ်တယ်လို့ကျွန်တော်တို့ယူဆလို့ရတယ်အခုနောက်ပိုင်းသမရကတော်ကနေသမရဟောင်းပေါ့နော်သမရဟောင်းကတော်ကနေပြီးတော့မှဒါသမရကြီးကြီးပြင်ပြောလှုပ်ခွေရတဲ့အကြောင်းတွေကိုဒီရှင်းပြတဲ့အထက်မှာတကယ်တော့သူတို့ငဘူတော့ကနေပြီးတော့မှပြောမှန်းထားတာကဒါ6လလောက်ဒီလိုသုံးလားလို့ဒီလိုမျိုးအင်္ဂလိပ်ဘာသာရရပြောမှသုံးစားဖြစ်ကြည့်ကိုယ်ကြီးကိုသူပြောမှအဲ့လိုမှန်းထားတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့အချိန်ကြီးတကယ်ပြေးလိုက်ရတယ်။ဒါပေမဲ့အဲ့လိုဒီမိုက်ချက်ကရှိထားပြီလားဆိုတဲ့ခါကျတော့ဒါကိုပြင်ဆင်ပြီးတော့မှလုပ်တဲ့သဘောပဲ။အဲ့ဒီခါကျတော့လုပ်တဲ့သဘောပါ။အခုတော့ဟိုတက်ခေါ်လာမဲ့ပုံစံကလည်းအရရှိရင်တော့ဒါဦးမြင့်ကအဲ့အင်္ဂလိပ်သမရဖြစ်လာမယ်။ဒီကမှာဘုသက်တော်ဥက္ကဋ္ဌဒုက္ကဋ္ဌကတော့ဒီလိုရပြီပေါ့နော်လွတ်တော်ဥထာကဥဒီကော်မရဒုက္ခတော့ဥထတော်ဟိမော့အဲ့တော့ဒီနေရာမှာတစ်ခုချင်းစီကိုပြောမယ်ဆိုရင်တော့သမရအနေနဲ့ဥဝင်းကြီးရောက်လာတဲ့အခါမှာအရင်သမရဥထင်ကျော်နဲ့ဆိုင်တော့ညမငယ်ကြီးနဲ့လည်းထဲထဲဝင်တလျှောက်ဝင်လုပ်ခဲ့တယ်ခြင်ရတယ်ခြေတော်ကခေါင်းဆောင်ပြောင်းလဲဖြစ်တဲ့ခါကျတော့အရင်သမရဥထင်ကျော်ချက်ကိုအများကြီးလုံနိုင်ခြင်နိုင်နဲ့အများကြီးနိုင်ငံရေးတော့မှာဝင်ပြီးတော့မှာအကျိုးကြီးကြီးလုံနိုင်လိမ့်မယ်လို့တော့ကျွန်တော်မြင်တယ်ဒါပေမဲ့ဒုတိယတစ်ခုကသစ်တော်ဥဒ္ဓအပြောင်းလဲပေါ့အဲ့တော့သစ်တော်ဥဒ္ဓအပြောင်းလဲကလူတော်များများလုံးဝေဖန်နေကြတာရှိပါတယ်အဲ့ဒီဝေဖန်နေတဲ့အတိုင်းကျွန်တော်လည်းအဲ့ဒါကတော့ဟိုတပိုင်းပြည်သားလက်ခံပါတယ်အဲ့တော့ဒါလည်းဆိုတော့ဥပဒေကြီးမှုအာဏာအထက်မှာရှိရတဲ့သစ်တော်ဥဒ္ဓကအရေးအကြီးပါတယ်တိုင်းပြည်ရဲ့ဒီဖွဲ့စည်းပုံခြေစပ်ဥပဒေရဆိုရင်နံပါတ်2ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ယာတူးယူထားလိုက်တဲ့အချိန်မှာဆိုရင်တော့သမက5ခေါင်းဆောင်ဖြစ်သွားတယ်ပေါ့နော်အဲ့ဒီလိုနေရာမျိုးမှာကြောင်မဲ့ပုဂ္ဂိုလ်ကအရေးကြီးပါတယ်။ဒါပေမဲ့အခုကြီးလိုက်တဲ့အခါကျတော့ဟိုတခြားလို့ဒီဒီကန်ဂျူပါတီရောနော်။အရင်အဲဒီကန်ဂျူပါတီဘက်မှနေခဲ့တဲ့လူပြီးတော့ကတရားဥပဒေမှနဲ့လည်းဟိုအရေးကြီးပြီးတဲ့တရားဥပဒေမှနဲ့လူတွေနဲ့နားလည်ရတဲ့အခါကျတော့ဒီရာထူးနေရာအတွက်ကိုတရားဥပဒေမှတကအဆိုပြုပြီးတော့မှဟိုရောက်လာသလား။အဲ့ဒီရောက်လာတဲ့အခါကျရင်သူဟာဒီဥပဒေကြီးကြီးကန်ကမှဆယ်နေဒီကဒီလက်ချေကန်ရတဲ့ဟာမျိုးတွေဘက်မှပဲရှိနေမလား။တခြားတော့အချင်းတွေရောက်ပါမလားဆိုတာကိုလည်းကျွန်တော်လည်းသိရင်တည်းထဲမှာပါပါတယ်အဲ့လိုမျိုးအချင်းတွေထူးခြားတာတွေတော့ဟုတ်ပြီရပါတယ်ခင်ဗျာ
โอเคဆရာဦးစီတော်မြင့်ကျေးဇူးပါဆိုတော့ကျွန်တော်ဦးရထွန်းရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာအခုဆိုတော့ကျွန်တော်ဒီအခုနောက်ဆုံးတွေ့ရတဲ့အပြောင်းလဲတွေကရေရိုးရရှိအကျိုးဆက်တွေဘာတွေများရှိမယ်လို့မြင်လဲဆရာဦးရထွန်း
အခုအပြောင်းလဲတွေကတော့နည်းနည်းဒီ NLD အစိုးရလက်ထက်မှာနည်းနည်းပို့ပြီးတော့ဟိုတက်တက်လက်လက်ဖြစ်လာမယ်နောက်ဟိုတချို့အရင်သမရာဤဥထင်ကျော်လက်ထက်တုန်းကအာမလို့အာမရဖြစ်ခဲ့တဲ့ကိစ္စတွေအတွက်လည်းနည်းနည်းမျောလင့်ချက်ရှိလာနိုင်တာပေါ့ဗျာဟိုအရေးကြီးတာတစ်ခုကတော့ဟိုအခုကျွန်တော်တို့အလုံးလဲခံမှန်းနေကြတဲ့အတိုင်းပေါ့သမရာကတော့ဥဝင်းမြင့်မယ်ဖြစ်လိမ့်မယ်လို့ထင်ပါတယ်ခုနဥစီတို့အောင်မြင်ပြောသွားသလိုပဲဒီသမရာဥဝင်းမြင့်ဖြစ်လာလို့ရှိရင်ဟိုအရင်သမရာတဲ့စာရင်တော့သူကဒီနိုင်ငံရေးအရာဒီညောင်မြင်ရှိညောင်မြင်နိုင်တာရဲ့နိုင်ငံရေးကိုပို့ပြီးတော့ဒီသမရဥထင်ကျော်တဲ့ဆိုင်ရင်ပိုနားလဲတာရဲ့ကြောင့်သူလုတ်ကင်လုတ်ထိုက်တဲ့ကိစ္စတွေပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေမှာသမရကဆောင်ရဲရန်ရှိတဲ့ကိစ္စတွေနဲ့ပတ်သက်လို့သူ့အနေနဲ့ဒေါက်ဆန်းစုကြည်ကိုတိုင်ပင်ပြီးတော့ဟိုဒီလက်ဦးမှုရှိရှိနဲ့ဆောင်ရဲသွားနိုင်လိမ့်မယ်လို့ထင်တယ်အထူးသဖြင့်ဆိုလို့ရှိရင်အခုသူတို့ဒီ NLD အစိုးရလက်ထက်မှာဒီမလုံနိုင်တဲ့ဟိုနေရာဒီသိမ်းဆဲခံရတဲ့ကိစ္စတွေပေါ့နော်ဒါဆိုလို့ရှိရင်ဟိုဥဝဲမြင့်ကိုယ်တိုင်လွတ်တော်ဥက္ကဋ္ဌအနေနဲ့လွတ်တော်ထဲမှာဟိုစိတ်မကြသေးခင်ရပဲတက်ဆိုင်ရအုပ်ချုပ်ရေးပိုင်းကနေပြီးတော့ဆောင်ရွက်ပေးတဲ့ကိစ္စတွေကိုမဆောင်ရွက်ဖဲနဲ့ ဒီတရားစွဲခိုင်းတဲ့ကိစ္စကိုသူတော်တော်လေးပြောသွားတာရှိတယ်။အဲ့လိုကိစ္စမျိုးတွေပေါ့နော်။အဲ့လိုကိစ္စမျိုးတွေမှာဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်နဲ့အဲဒီအုတ်ချွေရေးပိုင်းသမနာရဲ့အဲဒီအုတ်ချွေရေးပိုင်းနဲ့ပေါင်းပြီးတဲ့အခါကျတော့ဒီအောက်ခြေကရန်တရားကနေပြီးတော့ဒီဒီ mindset တွေမပြောင်းလဲပဲနဲ့အဲဒီဟိုပေါ့နော်မတရားလုပ်ထားတဲ့ကိစ္စတွေကိုပြန်ပြီးတော့ဒီလမ်းမှန်ကမ်းမှန်ဖြစ်သွားအောင်ဆောင်ရွက်တဲ့ကိစ္စမျိုးတွေအများကြီးကျွန်တော်တို့မျှော်လင့်လာနိုင်တာပေါ့အဲ့တော့လွတ်တော်ဘက်အပိုင်းပါဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလွတ်တော်ကဥပဒေနည်းဥပဒေတွေပြဋ္ဌာန်းထားတာတွေကရှိသေးတာဖြစ်တဲ့အတွက်ကြောင့်မလို့အပြန်အလှန် check and balance လုပ်တဲ့အပိုင်းမှာတော့ငကိုတိုင်းနဲ့ဆက်ပြီးတော့ွားလိုက်မယ်လို့ထင်တယ်။သို့တော့ဥတည်ခွန်မြတ်ကတော့ဦးဝင်းမြင့်ကအစိုးရဝန်ကြီးတွေဒုဝန်ကြီးတွေလာဖြေတဲ့ပုံကိုယ်တွေအပေါ်မှာဒီပြောဆိုဝေဖန်ထောက်ပြသလောက်တော့ပြင်းပြင်းထန်ထန်ထောက်ပြလိုက်မယ်လို့မထင်ဘူး။နော်အဲ့ဒါတစ်ချက်ကျွန်တော်တို့နောက်တစ်ခုကဒီလွတ်တော်နဲ့သမရပေါ့နော်လွတ်တော်နဲ့သမရကဖွဲ့စည်းပုံအခြေခံဥပဒေမှာကရောင်စွတ်တော်ကအတူပြလိုက်တဲ့ကျွန်တော်ဥပဒေတရားဟာသမရရှိရနေပြီးတော့ဒီဒီ14ရက်အတွင်းမှာကျွန်တော်တို့ဘာမှပြန်မလာဘူးဆိုလို့ရှင်ဒါအတူဖြစ်တယ်ပေါ့နော်တကယ်လို့ပြန်လာပြီဆိုလို့ရှင်လည်းဒုတိယတစ်ကြိမ်မှာတခါပြန်ပို့လိုက်တဲ့အခါမှာ9ရက်အတွင်းသူကသဘောမတူဘူးဆိုရင်လည်းလွတ်တော်ကဒီပြဋ္ဌာန်းထားတဲ့အတိုင်းလွတ်တော်ကဆုံးဖြတ်ထားတဲ့အတိုင်းဒီဖြစ်တယ်ဆိုပြီးတော့ပထမအကြိမ်လွတ်တော်ကာလတုန်းကသမရနဲ့ကျွန်တော်တို့လွတ်တော်ကြားမှာတီတီမာမာဟိုဟာဒီခိုက်တိုက်တွေးမှုတွေရှိရပေါ့နော်သမရသဘောမတူတဲ့ဟာတော်တော်များများကျွန်တော်တို့လွတ်တော်ကအတူပြလိုက်တာတွေရှိတယ်ဒါပေမဲ့အခုဒီလွတ်တော်မှာကတော့ကျွန်တော်ထင်တယ်ဟိုသမရဥဝင်းမြင့်ဖြစ်သွားလို့ရှင်ဥဝင်းမြင့်နေလည်းချုပ်ပြင်းစင်စရာလိုတဲ့ကိစ္စတွေပေါ့နော်ခုနဥစီတူအောင်မျိုးတို့ခံမှန်းပြောဆိုတဲ့အရာဆိုရင်ဒါကဟလာဟိုလွတ်တော်တွေကကော်မရှင်ကစွမ်းမိုးတဲ့အဲဒီသဘောထားတွေဖြစ်ခင်ဖြစ်ကောင်းလည်းဖြစ်နိုင်တာပေါ့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟလာဦးဝင်းမြင့်နဲ့သမရနဲ့ဒေါန်ဆန်းစုကြည်နဲ့တိုင်ပင်ပြီးတော့ပြန်ပြင်လိုက်တဲ့အဲဒီပြင်ဆင်ချက်တွေဟာလွတ်တော်တွေကပြန်ပြီးတော့ပယ်ချလိုက်မယ်လို့မထင်ဘူးဆိုတာပထမအကျဉ်းသွတ်တော်မှာလို့ထိတ်တိုက်ပြုတ်လိမ့်မယ်လို့မထင်ဘူးပေါ့နော်ဒါကျွန်တော
်အကျဉ်းအဲ့လိုဆိုတော့ဆရာတို့နှစ်ယောက်ကိုအကျဉ်းချင်းသုံးသက်ချက်ကိုကျွန်တော်ဟိုကောက်ချက်ချမယ်ဆိုလို့ရှိရင်တော့ဒီသမရအပြောင်းလဲရတော့ဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာပို့ပြီးတော့တွက်လက်လာမယ်အနေထားရှိပြီမဲ့လွတ်တော်ပိုင်းမှာတော့ဟိုမတည်ကြတဲ့သဘောမျိုးလို့ကျွန်တော်ရေဝီရကောက်ချက်ချလို့ရမယ်ထင်ပါတယ်ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပေးပို့ထားတဲ့ဟိုဆက်သွယ်ပို့ပြီးတော့ဟိုထားတဲ့ပုံစံတွေလည်းရှိနေပါတယ်နောက်တစ်ခုကဟို Facebook တွေ email တွေပို့ထားတယ်လည်းရှိနေတော့တချို့ Facebook စာတွေကိုမဆုမဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်နောင်နောင်ဆိုတဲ့အကောင့်ကသမရတက်တန်းတလျှောက်မှာဥထင်ကျော်ကိုလေးစားမိပါတယ်အမေစုကိုလည်းလေးစားဂုဏ်ယူပါတယ်လို့ရေးထားပါတယ်အလေးအောင်ကောင်းကင်ဆိုတဲ့အကောင့်ကတော့မွန်ပြည်နယ်သားတွေအတွက်ဒီလိုရိုးသားဖြူစင်တန့်ရှင်းတဲ့သမရကြီးဥထင်ကျော်လိုလူမျိုးများများပေါ်ထွန်းပါစေလို့ဆုတောင်းပေးပါတယ်ဂုဏ်ယူစရာဆန်ပြပါတယ်နောက်စန်းချိုအောင်ဆိုတဲ့အကောင့်ကတော့ဂုဏ်ယူနေပါတယ်ထိုင်ကုန်နေရာကြီးကဘလောက်ပဲမြင့်နေမြင့်နေကိုကဒီထိုင်ကုန်နေရာနဲ့မတင့်တော်ဘူးတာဝန်တွေမထမ်းဆောင်နိုင်ဘူးဆိုပြီးကိုအသီးစိတ်ဓာတ်နဲ့ကိုအနားယူနှုတ်ထွက်ခြင်းကအလွန်ကိုလိမ္မာကျွမ်းကျင်တဲ့ဆုံးဖြတ်ချက်ပါကိုနေရာမှာထိထိရောက်ရောက်ကင်တွေလှုပ်ရှားနိုင်မဲ့သူကိုနေရာပေးခြင်းကလည်းအမှန်ကန်ဆုံးပါကျွန်တော်အဖို့ကတော့သူရဲကောင်းတစ်ယောက်ပါပဲမိမိရဲ့အတ္တစိတ်ကိုတိုက်ထုတ်နိုင်ဖို့ဆိုတာအလွန်တရာမှခက်ခဲလို့နဲ့လုပ်ရပါအထူးသဖြင့်ဒီလိုမျိုးလူယူနေကြတဲ့နေရာမျိုးကိုဆွန့်လွတ်ခဲ့တဲ့သမရဦးထင်ကျော်ကိုအလေးပြုနေစေပါလို့ရေးထားပါတယ်တူတူဆိုတဲ့အကောင့်ကတော့တချို့ရှက်တဲ့လူတွေလည်းထွက်တင်ပါပြီမိန်လိုက်ပြီးတော့မသိကြအောင်ဆောင်လာစာနဲ့တခြားအခွင့်အရေးတွေကိုမတရားစားနေကြတဲ့သူတွေပေါ့လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမွေကျေးဇူးပါဒါတော့ Facebook ပေါ်မှာမှတ်ချက်တချို့ဖြစ်ပါတယ်ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့ပုံစံတချို့လည်းလေးလိုက်ပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ဒီမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ဖြစ်ပါတယ်ဒေါက်တာတန်းတင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျအဲကျွန်တော်ဆွေးနွေးနေတာကတော့ပြည်သူအပိုင်းပါခင်ဗျာကျွန်တော်တို့က NLD အစိုးရကိုတက်ခဲကကျွန်တော်တို့ချင်းဆိုရဲသကလုံးတလုံးနဲ့ကျွန်တော်တို့ Ambulance ထောက်ခံအားပေးရပါတယ်ဒါပေမဲ့ကျွန်တော်တို့အခုနှစ်မိနစ်တိတိပေါ့နော်အုတ်ချုပ်ပြီးတဲ့အခါမှာ change ကတိတ်ပြီးနေနေရမတွေ့ရပါဘူးအဲ့တော့အခုသမားနေရာမှာဥဝင်းမြင့်ရောက်လာတယ်ဆိုတာကျွန်တော်အများကြီးကြိုးစားပါတယ်ခင်ဗျာအဲ့လိုဆိုတော့ဦးဝင်းမြင့်ရဲ့ပုံရိပ်တွေကိုကျွန်တော်လွတ်တော်ထဲမှာအများကြီးကြည့်ခဲ့ပါတယ်။ဦးဝင်းမြင့်အပြင်2008အခြေခံဥပဒေကိုအရေးပြိုတောက်ထားပြီးတော့အဲ့ဒီဥပဒေနဲ့ပဲကြိုင်ကြိုင်ပေါက်တာမြင်ခဲ့ရပါတယ်။လွတ်တော်ထဲမှာပြည်သူတွေရဲ့ခံစားချက်တွေကိုလည်းသူကကြားနာခဲ့ပြီးပါပြီ နှောင်းစစ်ကြေညာဥပဒေကိုဘယ်လိုဖျက်သိမ်းပြီးဘယ်လိုပြတ်ထားမယ်ဆိုတော့သိထားပါလေ။ကျွန်တော်အဲ့ဒီချင်းကိုလိုချင်ပါတယ်ခင်ဗျာ။တရားရေးမှန်တဲ့အကြောင်းတွေလည်းသူကောင်းကောင်းသိတယ်။နောက်အုပ်ချုပ်ရေးမှန်တဲ့အကြောင်းတွေဝန်ထမ်းတွေအကြောင်းလည်းသူအမြဲတမ်းကြားနာရတယ်။ကျွန်တော်ပို့ခဲ့တဲ့စာရင်းလည်းသူအမြဲတမ်းဖတ်ကြရတယ်။အဲ့တော့သူ့လုပ်ပိုင်ခွင့်ဒေဒီသမားသာဖြစ်လာရလို့ရှိရင်ကျွန်တော်တို့လူဓမ္မဘက်တော်သားတွေအနေနဲ့နော်သူတို့ဖြင့်ကျွန်တော်တို့ဘက်ကနေပြီးတော့ဆောင်ရွက်သွားမယ်လို့ယုံကြည်ထားပါတယ်။တမာယီဦးဝင်းမြင့်ကိုမကြိုက်သူတွေရှိမှာပါ။ဒါပေမဲ့ကျွန်တော်တို့ဓမ္မဘက်တော်သားအမှန်တရားတွေဘက်ကနေပြီးတော့ပြည်သူတွေအတွက်ပြတ်ပြတ်သားသားဆောင်ရွက်ပေးပါခင်ဗျာလို့တောင်းဆိုချင်ပါတယ်ခင်ဗျာ။ဒီလိုတင်ပါတယ်
။ဟုတ်ကဲ့ဒေါက်တာသန်းတင်ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဟိုတကုံမျိုးတစ်ကဦးလာထွန်းရဲ့ပေးစာပါမတ်ဆုမွန်ဖတ်ပြပေးပါအောင်ခင်ဗျာ။
ကျွန်တော်တို့အပျော်စွဲသမရဦးသိန်းစိန်နဲ့ ADA ဆက်သမရဦးထင်ကျော်ကိုလည်းတွေ့ခဲ့ရပြီးလည်းဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလမှာနိုင်ငံခေါင်းဆောင်ကိုကျွန်တော်တို့ရခဲ့ပါပြီ။ခေါင်းဆောင်ကလမ်းစဉ် policy ချမှတ်ဆောင်ရွက်နေတာလည်းတွေ့နေရပြီ။ခေါင်းဆောင်ကဥဆောင်6မှတ်ခေါင်းဆောင်မှုကိုလက်တွေ့တာဝန်ယူတာဝန်ခံဆောင်ရွက်ရမယ်သမရကလည်းအထူးအရေးကြီးတယ်လို့ယူဆပါတယ်။အသွင်ကူးပြောင်းရေးကာလတစ်ခုကိုကျွန်တော်တို့တွေ့ကြုံခဲ့ပြီးပါပြီ။ပြေဆုံးတယ်လို့လည်းမပြောနိုင်ဘူးဆိုတာကတော့ကျွန်တော်တို့မြည်းဆန်းခွင့်တော့ရခဲ့ပါပြီ။အာနာ3ရက်မှာကျွန်တော်တို့ဥပဒေပြုရေးလွှတ်တော်နှစ်ရက်နဲ့ပြည်ထောင်စုလွှတ်တော်ကိုအခိုင်အမာရထားပါပြီ။အုပ်ချုပ်ရေးအတွက်အစိုးရနှစ်မျိုးဖြစ်နေတဲ့အတိုင်းသမ္မတကအတိုင်းအတာတစ်ခုထိလုပ်ပိုင်ခွင့်ရှိတဲ့အစိုးရအဖွဲ့ကိုလည်းရထားပြီးပြီလို့ပြောရမှာပါ။တရားစီရင်ရေးအာဏာအတွက်ကျွန်တော်အမြင်ပြောရရင်တော့လုံးဝမခိုင်မာတဲ့ပုံစံမကျတဲ့အဖြစ်ကိုတွေ့ခဲ့ရပါပြီ။လူပြောသူပြောအများဆုံးခံနေရတဲ့မန်နိုင်ဖြစ်နေတာလည်းမငင်းနိုင်ပါဘူး။သမ္မတကစစ်တပ်ချုပ်ကင်ထားတဲ့ဝန်ကြီးဌာနတွေကလွဲရင်စစ်တပ်နဲ့မဆိုင်တဲ့တရားရေးဝန်ကြီးဌာနကိုအသစ်ဖွဲ့စည်းနိုင်တယ်လို့ရှင်းနေချုပ်ကလည်းတရားရေးဝန်ကြီးဌာနအောက်မှာထည့်သွင်းပြင်ဆင်ဖွဲ့စည်းနိုင်တာပါ။ကျွန်တော်ကတော့ဒီချက်ကိုပဲသမ္မတတစ်စီကမျှော်လင့်တာပါ။ဒီမိုကရေစီစနစ်အတွက်တရားဥပဒေစိုးမိုးရေးအစစ်အမှန်လက်တွေ့ကျကျပေါ်လွင်ရမှာမဟုတ်ချပါ။ဒီအတွက်သမ္မတအသစ်ကတရားဥပဒေစိုးမိုးရေးအုတ်မြစ်တည်တည်ချာချာချထားပါ။အစအဦးကြီးခန်းညာထဲဝါစာတဖြည်းဖြည်းပေါ်လာမှာပဲလို့ကျွန်တော်တို့မျှော်လင့်နိုင်မှာပါ။
ဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဦးလာထွန်းရဲ့ပေးစာပါနောက်စာတစ်စာကတော့မြန်မာနိုင်ငံပါပဲကိုစိုးပိုင်ဆိုပြီးတော့ပေးပို့ထားတာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
ဦးဝင်းမြင့်ဖြစ်ရင်ဒုတိယဦးထင်ကျော်ပဲဖြစ်ပါမယ်စီမံခန့်ခွဲရေးအုပ်ချုပ်ရေးလုံလောက်တဲ့အတွေ့အကြုံမရှိဘူးသူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ကိုဖွဲ့နိုင်မှာမဟုတ်ဘူးတန်းနဲ့ဆက်ဆံရေးပိုဆိုးနိုင်ပါတယ်လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းပြည်လဲမယ်မထင်ပါဘူးဦးမြင့်စွေဖြစ်ရင်စီမံအုပ်ချုပ်မှုအတွေ့အကြုံရှိတယ်သူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ဖွဲ့နိုင်တယ်တပ်နဲ့ဆက်ဆံရေးလည်းကောင်းမယ်လက်နက်ကင်အဖွဲ့စည်းတွေနဲ့လည်းပြည်လဲမယ်စစ်သားဖြစ်တဲ့အတွက်ကွန်မန်ဒါစကားကိုတသွေးမတိန်လိုက်နာလှုပ်ဆောင်နိုင်မယ်ရှေ့ကဘာပဲလုပ်ခဲ့လုပ်ခဲ့အခုကောင်းမွန်စွာအလုပ်လုပ်နေတယ်လှုပ်စရာရှိတာသူ့ဘာသာသူလုပ်နေတယ်လက်ရှိလည်းသူ့ကိုဒေါအောင်ဆန်းစုကြည်ကရေးပါတဲ့လုပ်ငန်းတာဝန်တွေပေးထားတယ်ဗီရှင်ရှိတယ်ဒေါအောင်ဆန်းစုကြည်အပေါ်ရောက်နေတဲ့ဝန်တို့ဝန်ပိုးတွေတကယ်ထားနိုင်တဲ့သူဖြစ်ပါတယ်နှစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးဘာမှဖြစ်မလာဘူးဒီအတိုင်းဆက်သွားရင်ကောင်းလာစရာလည်းမမြင်ပါဘူးနောက်အဖကထားခဲ့တဲ့လူတွေအသုံးတဲ့တာကိုဒေါအောင်ဆန်းစုကြည်မြင်သာပြီးပါပြီအခုလည်းသူ့စီမှာဝန်ကြီးဒုဝန်ကြီးတော်တော်ရောက်နေပါပြီသူ့လူတွေတစ္ဆာရှိတာမှန်ပေမဲ့ဒီတစ်ခုတည်းနဲ့အလုပ်မဖြစ်ဘူးဆိုတာသူနားလည်နေတော့ပါပြီဒီအချိန်ကသူ့အပေါ်မှာအလုံးပုံပြီးပြီးနေတာကိုခွဲပေးနိုင်တဲ့အနေအထားလိုအပ်နေတယ်ပြီးတော့လက်ရှိအချိန်ကအချိန်ကောင်းပဲဖြစ်လာနိုင်တဲ့အကျိုးဆက်တွေစွန့်စားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါတော့ကိုဆိုးပိုင်မြန်မာပြည်ကပို့ထားတဲ့ပေးစာပါဆော့ဆော့ဒေါက်တာတန်းတင်လည်းဟိုထောက်ပြတော့တာတစ်ချက်ရှိပါတယ်ဆော့ဆော့ဆရာဦးစီသူနဲ့ဒီဟိုတော့ကျွန်တော်ဦးရထွန်းတို့ထောက်ပြောသွားတဲ့အပိုင်းနေမှာတော့ဒီအစိုးရနဲ့လွှတ်တော်မှာကြုံနေတဲ့အပြောင်းလဲတွေအဓိကပြောသွားတာတော့ဟုတ်ပါတယ်ဆိုတော့ခုအပြောင်းလဲတွေကဒီတာမန်လူမှုအပေါ်မှာရောဘလောက်ထိတက်ရောက်မှုရှိနိုင်လဲဆရာဦးစီသူအမြင
်အဲတာမန်လူမှုအပေါ်မှာဘလောက်ပြောင်းလဲရှိနိုင်မလဲဆိုတော့သမ္မတကအဲသူဘလောက်ထိကိုလုံးမလဲဆိုတဲ့အပေါ်မူတည်တာပေါ့သမ္မတဘလောက်လုံးမလဲဆိုတော့အခုလည်းလဲဆိုကျွန်တော်တို့မြင်နေတာကတော့သမ္မတဦးထင်ကျော်လက်ထက်တုန်းကဆိုရင်ဒေါက်တာစုကြည်ကအဲသူတယောက်တည်းပဲလုံးနေရတယ်တခြားသောဝင်ကြီးဒီချိန်မှာလက်တဝဲနေတော့ရှိပါရဲ့ဒါပေမဲ့လည်းဟိုတစ်ဖက်ကပြန်ပြီးတော့ပြင်ပြပြီးတော့မှလုံးတယ်မလုံးမလားဖြစ်တယ်ဒီလိုသတင်းမျိုးတွေလည်းကြားနေရတာဆိုတော့ဦးမင်းမြတ်ကသမရဖြစ်လာခဲ့ရင်တော့ဘလောက်ကျဒီဖြစ်နေတဲ့အောက်ခြေကပြဿနာတွေနောက်ပြီးတော့မှဝန်တန်းတွေရဲ့ပြဿနာတွေဝင်ကြီးတွေလုံးချင်တာကိုဒါကိုဘာလဲဝင်ကြီးဌာနကဝန်တန်းတွေရဲ့လိုင်းမလို့တဲ့ပြဿနာတွေအဲ့ဒီပြဿနာတွေတော်တော်များများကိုသူကလုံးနိုင်ခဲ့ရင်ဒီဟာတွေပြဿနာလို့သူကသိချတိုင်ပြီးတော့လုံးခဲ့နေရှင်တော့အကျိုးကြီးကြီးရှိတာဒီကတော့ဟိုဖြစ်လာနိုင်ပါလေ။ဒါပေမဲ့အဲ့ဒါကတကယ်ကမှတော့ပြောလို့တော့ကျွန်တော်မရပါဘူး။အဲတကယ်ကမှလည်းအဲ့ဒါကိုစိတ်ဝင်စားပြီးတော့မှ တကယ်ပဲလုပ်ရမယ်ဆိုရင်တော့အပြောင်းလဲတွေပေါ်ပေါက်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးရဲ့ထုံးကတော့စောစောဟိုတုံးသက်ချက်မှာတော့ကျွန်တော်ကြားလိုက်တာလည်းဥမာလေယာဉ်မြေကိစ္စမျိုးလို့ဒီတာမန်လူလူအခြေခံလူရန်းစားခန်းစားနေရတဲ့ကိစ္စတွေမှာဟိုဟိုတိုးတက်တဲ့ကျင်းနေမျိုးတွေမြင်ရနိုင်မယ်လို့ဆရာဦးဟိုဦးရထွန်းကတော့စောစောတုံးသက်သွားတာကျွန်တော်ကြားလိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကိုခမောင်လွင်ဖြစ်ပါတယ်မြန်မာနိုင်ငံကကိုခမောင်လွင်ရဲ့သဘောထားကိုလည်းလူရင်းတွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ညာမေဆနာရှင်ဒီဒီများလေးရောအားဖြင့်ကျွန်တော်အနေနဲ့မေရမေဆနာရှင်ဒီဒီများအခြေခံလို့ဖြင့်ဥရိယစီဝိုင်းအခွင့်အရေးဥရိယအောင်လေတာထမ်းပေးပြပါတယ်ဘုရင့်ဘုံဖြစ်ခြင်းကြီးအခုလုံးတွေရအောင်လည်းပြင်ဆင်ပေးပြပါလေ။တမားအပြင်လည်းအနေနဲ့အစိုးရအနေဖြင့်စီးပွားရေးနိုင်ငံရေးတရားမှုစုံလေပုံကအခုကြာရှိနေပါလေ။တရားမှုစုံလေရေးစီးပွားရေးကကောင်းဝင်ဥပဒေအရတော့ဟောယူပြီး2020ရေလက်ရှိအစိုးရနဲ့လက်ရှိတမားရေဆက်ပြီးထောက်ခံနေတယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုကမောင်လွင်ဆွေးနွေးရခြေစူးပါ။နောက်တူကတော့ဒီကိုတန်းထွန်းဖြစ်ပါတယ်။ကိုတောင်းမျိုးပါကိုတန်းထွန်းရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျ။အကိုတန်းထွန်းရဲ့ line ကျသွားပါတယ်ကျွန်တော်တို့ American ပြည်သူကကိုလာမောင်ရှင်းနေပါတယ်ကိုလာမောင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဗျာကျေးဇူးလို့ပါတော့ကျွန်တော်အနေနဲ့ကတော့ဒေါက်ဆန်းစုကြည်ကိုဥမျိုးဆွေရှောက်ခဲ့တဲ့လမ်းတိုင်း59ဆကိုရှောင်စီခြင်းပါလေဒေါက်ဆန်းစုကြည်သဘာဝမဖြစ်ပြီးကြောင်းအောင်မဟုတ်ဘူးနောက်တစ်ခုကဒေါက်ဆန်းစုကြည်အနေနဲ့စက်ပေါ်မှာဩဇာရှိတဲ့လူတယောက်တယောက်ယောက်ကိုခန့်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဥဝင်းမြင့်အနေနဲ့အရောက်တော့ပါတယ်သို့တော်လည်းဥဝင်းမြင့်ကလောစင်မှာတပ်ပေါ်မှာဩဇာမရှိနိုင်ပါဘူးနောက်တစ်ခုကဂျာဗာရေကောက်ပေါ်မှာဥဝင်းမြင့်မဲဆွေခဲ့တာလေဂျာဗာရေကောက်မှာရှုံးတာများပါတယ်အဲ့တော့2020မှာပါဆက်နိုင်ဖို့လိုတဲ့အတွက်ကြောင့်အစိုးရဖွင့်နိုင်ဖို့လိုတဲ့အတွက်ကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ပြန်ပြီးတော့စဉ်းစားသင့်ပါတယ်လို့ကျွန်တော်အတိုက်တွန်းပါတယ်
โอเคคุณละหมอเอเจซูว่าကျွန်တော်ဒီ Facebook မှာမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်တယောက်ကတော့အကောင့်နံပါတ်ကကောင်းကင်ဆိုတဲ့ဟောအကောင့်ပိုင်ရှင်မှာသူကတော့ဥထင်ချွန်နာတာအကြောင်းတော့ရှိမှာပါတဲ့သမနာလို့သာပြောတော့နိုင်ငံအတွက်သူ့မှာဘာလို့ပိုင်ခွင့်နေရှိလို့လဲဗျာတဲ့ကျွန်တော်ကတော့နိုင်ငံရေးမကျွမ်းကျင်ပါဘူးတဲ့သိချင်လို့ပါတစ်ခါတလေစဉ်းစားကြည့်ပါတယ်တဲ့သမနာကြီးဥထင်ချွန်ဘယ်ရောက်နေလဲလို့မှားတာရှိရင်တောင်းပန်ပါတယ်ခုနပါခင်ဗျာဆိုပြီးသူရေးပါတယ်နောက်တူကတော့ဆွေဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွန်တော်ပင်စင်စားပါတဲ့တကယ်ကိုမသိတာလေးမေးပြရစီတဲ့သမနာနဲ့အချံပေးဘသူကယာလူကြီးလို့ဘသူကနိုင်ငံရေးလုပ်ပိုင်ခွင့်ရှိတဲ့အိမ်တော်ဦးစီးပါလဲတဲ့ပြပမှာသမနာချင်းတန်းတူရေလူတက်ရမယ်ထိပ်သီးပွဲတွေမှာအချံပေးနိုင်ငံခြားရေးဝန်ကြီးအဆင့်မင်းမသားတက်ရောက်တဲ့ဆိုတော့နိုင်ငံကုန်သက်ကကြာမကြာဥပဒေနဲ့ရောညီမညီသိပြရစေဆိုပြီးသူကရေးထားပါတယ်ဆိုတော့ဒီမေးခွန်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဟိုဒေါ်ဆန်းစုကြည်အနေနဲ့ကဒီ2008ဖွဲ့စည်းပုံကြီးကသမနာတာဝန်ကိုယူခွင့်မရတဲ့အတွက်နိုင်ငံတော်အတိုင်းအမြံယာလူဖန်တီးပြီးတော့အစိုးရကိုဦးဆောင်နေတာဖြစ်ပါတယ်ဆိုတော့ဟိုမြန်မာပြည်မှာအစိုးရရဲ့အင်ကာစင်တရက်ရှိတယ်ဆိုရင်လည်းပဲအခြေအနေရတာဝန်ခွဲဝေမှုတွေတာဝန်ယူမှုတွေကလက်တွေ့မှာတထပ်တည်းမကျတာတွေလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုဒါကြောင့်လည်းလက်တွေ့မှာတိုင်းပြည်ကြီးကတာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့အရေးကြီးတဲ့နိုင်ငံတကာနဲ့ဆက်ဆံရေးလုပ်ငန်းတွေမှာပါနေတာလည်းဖြစ်ပါတယ်ဟိုအမျိုးသမီးဖြစ်လို့ဆိုတဲ့အပိုင်းကိုပြောမယ်ဆိုရင်တော့ဒီနိုင်ငံတကာမှာရောအာရှမှာရောအမျိုးသမီးခေါင်းဆောင်တွေရှိနေတာဆိုတော့အထူးပြောစရာလိုမှာတော့မဟုတ်ပါဘူးဆိုတော့တစ်ခုပဲရှိတာဒီစာနဲ့ပတ်သက်ပြီးတော့စဉ်းစားလို့စဉ်းစားကြရတခုရှိတာတော့ဒီဖွဲ့စည်းပုံကိုရှောင်ရှားတဲ့ဒေါအောင်ဆန်းစုကြီးရဲ့အခြေအနေကတော့ကျွန်တော်တို့ဟိုနားလည်ပြလို့ရပါတယ်ထားပါတော့ဆိုတော့တခြားအုပ်ချုပ်ရေးတာဝန်တွေမှာရောဒီတာဝန်ခွဲဝေမှုတို့တာဝန်ယူမှုတို့အပိုင်းတွေမှာတထပ်တည်းမကျတာတွေများဘလောက်တော့ရှိနေလဲဆရာဦးစီသူအောင်မြင့
်တာဝန်ယူမှုနဲ့တာဝန်ခံမှုကအဲကျွန်တော် LDP ဆိုရတဲ့လားတော့ဒေါအောင်ဆန်းစုကြီးကတော့နောက်လျှောက်ကြည့်ပြောတာပါပဲဒါပေမဲ့ဒီအစိုးရရန်ရာဆိုတဲ့ဥစ္စာကအချီကလေးစားဟိုးဝင်ပြီးတမရတိလို့သွားတာပေါ့နော်။ဒါပေမဲ့အဲ့ဒါကပြောင်းလဲလာတဲ့အပေါ်ပိုင်းအဆောက်အုံပေါ့။ဝင်ကြီးတွေဒုဝင်ကြီးတွေနဲ့တမရကတော့နိုင်ငံတော်အတိုင်ပင်ခံအခုနေ့နိုင်ငံရေးရယာတူးရတဲ့နိုင်ငံရေးပို့စီမှာပဲတာဝန်ယူမှုတာဝန်ခံမှုစကားကိုပြောတယ်တာဝန်ယူမှုတာဝန်ခံမှုလည်းလုံးကျေဆွေုံလောက်နဲ့သူကမလုံလောက်ဘူး။ဟိုအချီကြီးကသူကသွားမှာ။ဒါပေမဲ့လက်ရှိကျွန်တော်တို့ဒီမှာကျွန်တော်ကြည့်လိုက်တဲ့အခါကျတော့နှစ်ပေါင်းများစွာကျွန်တော်တို့ဒီမှာတာဝန်ယူမှုတာဝန်ခံမှုစရာပေးနေရမှာမသိဘူးအဲဆုပ်ဖြစ်မှာဒါတော့ဒီတမျိုးကိုဒါတာဝန်ယူထားတဲ့ဒီပုဂ္ဂိုလ်တို့လမ်းလမ်းတစ်ခုတို့ဝင်ဌာနအစီလေးတစ်ခုတာဝန်ယူထားတဲ့လူကသူကတာဝန်လက်ရှိနေတယ်ဒီကနေပြီးတော့မှသူရဲ့လုံးရကြောက်ထွက်လာမဲ့ဆိုးရကောင်းတာအကုန်လုံးကိုတာဝန်ခံမှုရတယ်ရှိရမယ်ဆိုတော့ဒီပုံကန်းတရာလူကကျွန်တော်ဒီမှာဟိုကျွန်တော်မျိုးလုံးမမြင်ပြရအောင်ဒီနေ့ချိန်ဒီဆိုတော့တတိအလေးချိန်ဒီအောက်ချိန်ဒီရောက်တဲ့အခါကျတော့မှကတော်တဲ့လူတွေကဒီကိစ္စဖြစ်လာမယ်ယာရုတွေတက်မယ်လုံတာကိုမကောင်းတဲ့လုပ်တဲ့လူတွေဆိုရင် အခုလိုမျိုးပုံစံမျိုးဘာမှမဖြစ်ဘာမှမလုပ်မချိမဖြစ်မဟုတ်ပဲနဲ့ဒီလူတွေကဟိုအေးအေးယူခံရတာလည်းဖြစ်ကောင်းဖြစ်နိုင်တယ်ယာရုမဖြစ်တာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီလိုပုံစံမျိုးတွေကြွားဖို့လိုအပ်တယ်အခုချိန်ကြီးကတော့တာဝန်ယူမှုတာဝန်ခံမှုဆိုတာဒီမှာလည်းအစိုးရရန်နေရာထဲမှာကျွန်တော်ဖြစ်ကိုမသိရသေးပါဘူးစိတ်ပိုင်းတော့မှပဲရှိနေသေးတယ်ဖြစ်ပေါ်နေကြတဲ့အကြောင်းအရာဖြစ်နေပါသေးတယ
် Okay ဆရာဦးစိုးအောင်ကျေးဇူးပါကျွန်တော်ဒီတော်တော်ရှင်တယောက်ပေးထားတဲ့ Facebook ကနေပေးထားတဲ့စာတစ်ခုကလည်းဆက်ဆက်လို့ကျွန်တော်ဖော်ပြချင်ပါတယ်သူကတော့ကိုတူရင်ထွန်းမှာကိုတူရင်ထွန်းကိုတူတဲ့ဦးဝင်းမြင့်နှုတ်ထွက်လိုက်လို့လွတ်တော်ထဲမှာအာဏာရပါတီတွေအင်အားများရောနေသွားမလားဆိုတော့သိချင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ဒါနဲ့ပတ်သက်လို့တော့ဟိုဆရာဦးရထွန်းဖြည့်ပေးရင်ကောင်းမယ်ထင်ပါတယ်ဆရာဦးရထွန်းကဒီလွတ်တော်ထဲမှာလည်းအရင်ကဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူနေနဲ့ထိထိဆက်ဆက်လုပ်ခဲ့တာဆိုတော့လေ
တို့တော်ထဲမှာတော့အဲ့လိုတော့အာမနေပါဘူးသူတို့ဟိုအဓိကအားဖြင့်တော့ကျွန်တော်တို့တို့တော်ထဲမှာစိတ်ကြတွေဆွေးနွေးတဲ့အခါမှာပေါ့ဟိုအရက်သေးအဲဒီကျွန်တော်တို့အချိန်တစ်ချိန်ထဲမှာတခါတည်းဆုံးပြရတာမျိုးမဟုတ်ဘူးလေအချိန်ရပါတယ်နေ့ရက်သုံးရက်ဆိုတော့ဘယ်ကိစ္စမှာဘလို့ကျွန်တော်တို့သဘောထားမယ်ဘလို့မဲပေးမယ်ဆိုတဲ့ဥစ္စာတွေကကိုပါတီလိုက်ပါတီလိုက်တိုင်ပင်ဖို့အချိန်ကြီးအများကြီးရပါတယ်အဲ့ဒါကြောင့်မလို့ဟိုအခုနောက်တစ်ခုကဒီလွတ်တော်ကော်မရှင်ဥက္ကဋ္ဌကဥရှင်မန်းနဲ့အရင်ပထမအကြိမ်လွတ်တော်ကအဲဒီဥရှင်မန်းရဲ့လူတွေပဲညားတယ်ဆိုပေမဲ့လို့ကော်မတီတွေကတော့ဟို NLD ကပုံကူတွေညားပါတယ်အဲ့တော့ကော်မတီတွေကလည်းဒီဥပဒေပြည့်တဲ့ကိစ္စတွေမှာကျွန်တော်တို့ဒီအဆိုတွေတင်သွင်းတဲ့ကိစ္စတွေမှာသူတို့မှလည်းဟိုအော်ဒါရှိပါတယ်အဲ့တော့ဟိုဆိုလိုချင်တာကအခုလွတ်တော်ဥက္ကဋ္ဌလုပ်တဲ့ဥတီခွန်မြတ်ကလည်းကျွန်တော်တည်ကျွန်တော်လည်းလက်ခင်ပါတယ်လေအဲဒီတည်တဲ့ဟိုအနေထားရဆိုရင်သူကဒီပါတီဇွဲပုဂ္ဂိုလ်ဇွဲဝါရဇွဲကြီးတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးဆိုတော့သူကတဲ့တဲ့မမသူ့လုပ်ကိုသူတဲ့တဲ့မမလုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်တယ်အဲကြောင့်မလို့ဒီတို့တော်တခုတော့ရှိတာပေါ့လေဒီ NLD လွတ်တော်အမတ်တွေနဲ့တော့ဥပဒေပြည်ရေးနဲ့ပတ်သက်လို့ရှိရင်တော့ဟိုအခုအပြင်မှာလည်းပြောနေတာတော့ကြားပါတယ်ဒီဒီကော်မရှင်ပေါ့နော်ဦးရှင်မရဲ့ကော်မရှင်ပေါ်မှာယုံကြည်ရပါမလားစိတ်ချပါမလားအဲ့တော့ကိုကဒီဒီမယုံကြည်ရဘူးမစိတ်ချဘူးလို့ထင်ပိုစူးစားပေါ့နော်ဥရပြည်ကိစ္စတွေကိုပို့ပြီးတော့နားလည်အောင်စူးစားရမယ်ဘာသာရဆိုင်ရာကိစ္စတွေကိုပို့နားလည်အောင်စူးစားရမယ
်ကိုကံအားကောင်းတာကိုလုပ်ထားအောင်ပါပေါ့လေ
အကိုကံအားကောင်းမှသာလေညာတွေကိုကျွန်တော်က check လုပ်နိုင်မှာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဟိုတော့မယုံဘူးလို့ဟိုပါဖြစ်ယုံနေတယ်တော့မရဘူးပေါ့နော်ပို့စူးစားရမှာပေါ့လေအဲ့လိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆော့ဆော့ကျွန်တော်ဒီတောထရှင်နေရဲ့ဒီသဘောထားတွေမှတ်ချက်တွေမှာတွေ့ရတာတချို့ကတော့ဒီအစိုးရရဲ့ရန်နေအားနည်းချက်တွေကိုထောက်ပြတာတချို့ကိုလည်းကျွန်တော်တွေ့လိုက်ရပါတယ်ဆိုတော့အခုကတော့ဒီအစိုးရနဲ့ဒီလွှတ်တော်ဘက်အုပ်ချုပ်ရေးဘက်နဲ့ဟိုလွှတ်တော်ကဏ္ဍမှာထိပ်ပိုင်းနေရာတွေပြောင်းလိုက်တာပေါ့လေဆိုတော့အစိုးရရန်နေအခုလို့ဟိုလူတွေကအားလို့အားမြဖြစ်နေတဲ့အခြေအနေမျိုးမှာအစိုးရရန်နေပြည်ပြင်းပြင်းလက်ပတ်ဖို့ဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေအားကောင်းလာဖို့ဆိုရင်ဆရာဦးစီသူဘယ်ပိုင်းနေမှာနောက်ထပ်ပြောင်းအပြောင်းလဲလုပ်မယ်ဆိုလုပ်ဖို့ကောင်းတာရှိအောင်မလဲဆရာ
အဓိကကတော့ဟိုအခုတက်လာတဲ့ဒေါက်တာစုကြည်အပါအဝင်အစိုးရဖွဲ့ကြည့်ပေါ့နောက်ဆိုရင်ဟိုသမရဦးမြင့်လည်းပါလာတော့မှာပေါ့နော်သူတို့နားလည်ဖို့ကသူတို့ကဟိုကောင်းတဲ့ကိစ္စတွေဒါကောင်းတဲ့ policy တွေချမှတ်ပြီးမဲ့ဒီဟာကဒီလက်ရှိအခြေအနေပေါ့ဒီအရင်အစိုးရရန်ရားကိုလက်ခံလာတဲ့အခြေအနေမှာအဲ့ဒါနဲ့မလုံလောက်ဘူးဆိုတာကိုသူတို့ပြည်ပြည်ချာချာနားလည်ဖို့လိုတယ်အဲ့ဒါကဘာလဲဆိုတော့သူတို့ policy ဘယ်လိုပဲချက်ချအောက်ခြေရနေပြီးတော့မှစနစ်ကျအကောင့်တွေပေါ်တာမရှိဘူးဆိုရင်သူတို့ကတယောက်လောက်ပဲရှိတယ်ဟိုကျေးကျေးရတာနဲ့ဟိုစီးဝေးထားရတာနဲ့ဒါနဲ့လည်းအောက်ခြေမှာဘာဘယ်လိုမျိုးဖြစ်နေကလေးဆိုတဲ့ဥစ္စာကိုသူပြန်ပြီးတော့မလုံနိုင်ဘူးအဲ့ဒါပြန်မလုံနိုင်ဘူးဆိုတော့ဒီရန်ရည်ကြီးကိုကြောက်မှတာတိုင်းပြည်ကကြောက်နေဆိုတာကိုတကယ်ပဲအောက်ခြေပြည်ပြည်ရောပြည်ပြည်ချက်ရလို့ခံစားရမှာအဲ့တော့ဒီဥစ္စာကိုအလုပ်တစ်ခုလို့သူတို့နားလည်ဖို့လိုရဲဥမာသူတို့ policy ခုချလိုက်တယ်ဟုတ်ပြီအဲ့ဒီ policy ကတကယ်ပဲဖြစ်လာသလားမဖြစ်လာဘူးလားမဖြစ်လာဘူးဆိုရင်ဒီရန်ရည်ကြီးကိုအနေဆိုင်ပြီးတော့လုပ်ရမှာလေဘယ်အချက်တော့မှဒေသနာဖြစ်နေကြလဲဆိုတဲ့ဥစ္စာကိုသူတို့ပြန်ချလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့ဒီမှာအခုလည်းပဲဖွဲ့စည်းပုံအရဆိုရင်တော့ဒေါက်တာဖြစ်ကြည့်ဘူးကြီးတွေပေါ့နော်အဲ့ဒါတွေကိုလည်းသူကဟိုအချင်းချင်းကြီးနဲ့အပိုက်ကကိုပါဆိုးလို့ဆိုပြီးတော့မှနည်းနည်းလိမ့်ထားတဲ့ခါကျတော့အလူရတော့မှမရှိဘူး။အလုံးလိုက်တာတစ်ခုကတော့သွတ်တော်အမတ်ကြီးကိုယ်တိုင်ဒီကိစ္စတွေမှာဝေပါလို့လေဒီရန်ရည်ကြီးပြောင်းလဲဖို့ဆိုတာရန်ရည်မပြောင်းလဲဘဲနဲ့ကျွန်တော်ဒီမှာဘာမှမလုပ်မရဘူး။အခုတော့ဘာလို့ပြဖြစ်နေကြလဲဆိုတော့တချို့အရင်အရင်ချင်းမရှိတဲ့ဝန်ကြီးတွေဆိုရင်ရောက်သွားပြီးတော့လည်းတစ်ခါကဒီကသူတို့ကလည်းမိမိစားအုပ်ပြပါ냐ကောင်းပါတယ်ပါ냐ဒါပေမဲ့ အတူဝင်ကြီးကိုပြန်ပြောကြည့်ပြန်ပြောတယ်အထက်မှာဘာမှတောင်းလို့ရမှာမရှိတော့ဘူးဘာမှလည်းမလုပ်ရအောင်ငွေတိုင်းကိုပြန်ဖြစ်နေတာနေရာတော်တော်များများမှာအဲ့ဒါရှိနေပါတယ်ရှိနေတဲ့ခါကျတော့ဒီဟာကြီးပြောင်းသွားဖို့ဆိုတဲ့ဟာကိုလိုအပ်တယ်ဒါလိုလည်းသမီးတွေကဒီမှာမျိုးကိုချရမယ်ဘယ်လိုလုပ်ရမလဲဆိုတာနီးလာတွေစဉ်းစားရမယ်ဘယ်သူတွေကကိုယ်ကိုယူမလဲဆိုတာကိုသတိထားဖြစ်ရမယ်ဥမာအဖြစ်ဆိုလက်တော်မတည့်ရဟိုရောက်ကူအကူအညီယူရမယ်မီဒီယာတွေကကူညီယူရမယ်ပြည်သူတွေကကူညီယူရမှာဒီရောင်းရာကြီးဒုက္ခတွေရှိတဲ့ပြည်စည်းနေရတဲ့ရန်ရာကြီးကိုဒီချပြောင်းလို့ဘုတ်ဒီချလုံးတော့မှသာဒီအပြောင်းလဲဆိုတဲ့ဟာကိုပြည်သူတွေခံစားမှာဖြစ်ပါတယ်
โอเคပြင်နေဆွေးနွေးပြတဲ့တင်းစားဆရာဦးစည်းတော်အောင်မြင်နိုင်ငံရေးခက်ခက်ဦးရဲထွန်းကိုရိုင်းပါဝင်ဆွေးနွေးရတဲ့သူတွေစာပြပုတ်သူတွေနဲ့တောထရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ